ဒီနိုင်ငံခွန်ဝေါ်မြို့မှာကျင်းပနေတဲ့စမုထိပ်သီး9နိုင်ငံ G7 ထိပ်သီးအစည်းအဝေးမှာဒီကနေ့ဆွေးနွေးမယ့်နိုင်ငံခြားရေးမူဝါဒဆိုင်ရာအစီအစဉ်နဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြဖို့ရှိပါတယ်။ဒီဒိန်ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုကခေါင်းဆောင်တွေရဲ့ဒီထိပ်သီးအစည်းအဝေးတွင်ဘဲလာရုစ်နိုင်ငံမှာဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြသူတွေကိုနှိမ်နှင်းဖြိုခွဲတာ၊ရုရှား၊တရုတ်နိုင်ငံတို့နဲ့ဆက်ဆံရေးတင်းမာနေတဲ့အခြေအနေတွေနဲ့အတူမြန်မာအရေးကိုလည်းထည့်သွင်းဆွေးနွေးကြမှာပါ။ဩစတြေးလျ၊တောင်အာဖရိကနဲ့တောင်ကိုရီးယားနိုင်ငံတွေကခေါင်းဆောင်တွေလူကိုယ်တိုင်တက်ရောက်ပြီးနိုင်ငံခြားရေးမူဝါဒဆိုင်ရာနဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကို G7 ခေါင်းဆောင်တွေနဲ့ဆွေးနွေးကြမှာဖြစ်တယ်လို့အိန္ဒိယခေါင်းဆောင်ကတော့အွန်လိုင်းကနေအစည်းအဝေးတက်ရောက်မှာဖြစ်ပါတယ်။ G7 နိုင်ငံတွေထဲမှာဒီတိန်၊ကနေဒါနဲ့အမေရိကန်တို့ကမြန်မာအနာသိစစ်ခေါင်းဆောင်တွေစစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေစစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေကိုတန်ခတ်ရည်ရွယ်မှုတွေတီးခြားစီချမှတ်ထားပါတယ်။ပြင်သစ်၊ဂျာမနီနဲ့အီတလီတို့ကဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေဖြစ်ကြပြီး EU အနေနဲ့ချမှတ်ထားတဲ့တန်ခတ်ရည်ရွယ်မှုအစီအစဉ်နဲ့မှာပါဝင်လို့ဆောင်ထားပါတယ်။ဂျပန်နိုင်ငံကတော့တီးခြားတန်ခတ်ရည်ရွယ်မှုချမှတ်ထားတာမရှိဘဲမြန်မာနိုင်ငံကိုအစဉ်ဆက်ပေးလာတဲ့အကူအညီတွေနောက်ထပ်မပေးတော့ဘဲဆိုင်းငံ့ထားမယ်လို့ကြေညာထားပါတယ်။မြန်မာနိုင်ငံကအာဏာသိမ်းစစ်တပ်ကိုနိုင်ငံတကာအနေနဲ့လက်နက်ခရမ်းရောင်းချတာပြည်ပင်တားမြစ်ဖို့တောင်းဆိုတာတွေရှိထားပေမဲ့အခုချိန်ထိတော့အဲ့ဒီလိုရည်ရွယ်မှုမျိုးကိုတညီတညွတ်တည်းချမှတ်နိုင်တာမရှိသေးပါဘူး။မြန်မာစစ်ကောင်စီပေါ်နိုင်ငံတကာတိုင်းဝိုင်းအနေနဲ့တင်ညွတ်တဲ့စန့်ကျင်ကြောင်းပြသကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်။